Bangladesh နိုင်ငံကောက်ဆစ်ဘဇာရွန်ဂျာဒုက္ခသည်စခန်းမှာနေထိုင်တဲ့အာဆာအကျန်းဖွဲ့ဖွဲ့ခေါင်းဆောင် Hafiz Noor Mohammed ကိုတောက်ကြနေမှာဖမ်းဆီးရမိတယ်လို့ Bangladesh ရဲတပ်ဖွဲ့ရဲ့အကျန်းဖက်မှုတိုက်ဖျက်ရေးဆိုင်ရာ RAP တပ်ဖွဲ့တရားရုံးနဲ့သတင်းဌာနအကြီးအကဲ Khandaka El Mouni ကစနေနေ့မှာထင်ညာလိုက်ပါတယ်အာဆာဖွဲ့ဟာပြန်မေးဆွဲတာလူတက်တာလို့ရာဇဝတ်မှုတွေလှုပ်ဆောင်နေကြောင်းနဲ့ဒီဖွဲ့ရဲ့အဖွဲ့ဝင်တွေကိုဖမ်းဆီးနိုင်မှုအတွက်ဆက်ပြီးစူးစမ်းနေတယ်လို့လည်း RAP တပ်ဖွဲ့ကပြောပါတယ်။ဒါ့အပြင် Bangladesh နိုင်ငံ Causes Bazaar ဒေသမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေလာရောက်တဲ့လက်နက်ကိုင်အဖွဲ့အများပြားလှုပ်ရှားနေကြတာဖြစ်ပြီးတချို့ကအဲ့ဒီမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကိုထိန်းချုပ်နိုင်မှုအတွက်စူးစမ်းနေကြတယ်လို့လည်းပြောပါတယ်။HRW လူခွင့်စောင့်ကြည့်အဖွဲ့ကြီးရဲ့ဒီလာဆော့ပိုင်းထုတ်ပြန်တဲ့အစီရင်ခံစာမှာတော့ Bangladesh ရောက် Rohingya ဒုက္ခသည်တွေဟာအဲ့ဒီဝင်းကျင်ကရာဇဝတ်ခိုင်းတာတွေကိုကြောက်ရွံ့ထိတ်လန့်နေကြတယ်လို့ပြောပါတယ်။ Caucasus ပြည်သားဒုက္ခသည်စခန်းမှာလက်နက်ကိုင်အဖွဲ့အနည်းဆုံး7ဖွဲ့ကြီးစိုးနေတာဖြစ်ပြီး HRW ကကောက်ယူတဲ့အစီရင်နေအရဒီနှစ်ထဲမှာတင် Rohingya အနည်းဆုံး48ဦးအသက်ဖြတ်ခံရတယ်လို့မနစ်က2022မှာအယောက်40အသက်ခံရတယ်လို့ပြောပါတယ်။ဒါပြန်ရွန်ဂျာဒုက္ခတဲ့20ဝန်းကျင်ကဖမ်းဆီးခံရပြီးနှင်းဆဲတာဒါမှမဟုတ်ချင်းချောက်တာပြန်မေးဆွဲတာတွေခံရတယ်လို့လည်းပြောပါတယ်။ဒီဒုက္ခတဲ့စခန်းတွေမှာအကျန်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင်း Bangladesh ဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲ Grand Lewis ကဇူလိုင်16ရက်နေ့မှာ Bangladesh ပြည်ထောင်ဝန်ကြီးကိုတွေ့ဆုံပြီးပြောကြားခဲ့တာဖြစ်ပါတယ်။ပြည်ထောင်ဝန်ကြီး Asad Desmond Khan ကလည်းအခုလိုအသက်ဖြတ်ခံရမှုတွေအကျန်းဖက်မှုတွေနဲ့ပတ်သက်ပြီးအခြေအနေကိုထိန်းချုပ်နိုင်ဖို့ဖြည့်ရှင်းနိုင်ဖို့အတွက် Caucasus Bazaar မှာစစ်တပ်ချထားဖို့ Bangladesh အစိုးရကစဉ်းစားနေတယ်လို့လည်းပြောပါတယ်။အခုချိန်မှာ Bangladesh ကဒုက္ခသည်စခန်းတွေမှာ Rohingya ဒုက္ခသည်က1.2%နီးပါးရှိနေပြီဖြစ်ပါတယ်။